စစ်အာဏာသိမ်း22ရက်မြောက်နေ့အဖြစ်နှင်းငါလုံးလှုပ်ရှားမှုတပိတ်ဆင်နွဲတာမှာအစိုးရရုံးဆက်ရာနေပြည်တော်နဲ့ပြည်မနာဘက်မှာလူအယောက်200ကျော်ဖမ်းခံခဲ့ရတာပါဒီလိုဖမ်းခံရတဲ့အထက်6ယောက်ကိုတော့ဆက်လက်ဖမ်းဆီးထားပြီးကျန်တဲ့သူတွေကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်လိုက်တယ်လို့ပြည်မနာမျိုးကန်ဦးဝင်းက VOA ကိုပြောပါတယ်
23ဦးလောက်တော့ရှိတယ်လို့ပြောတယ်ရှင်းတယ်ဖွဲ့ရတယ်ကျွန်တော်တို့တင်ပြီးရှင်းတယ်ဖွဲ့ရအဲ့လိုပြောတယ်အဲ့တော့အဲ့ဒီညကျော်ပေါ့နော်အဲ့လိုပြောရတော့ပုံအောင်ပို့ပြီးတော့ကြည့်ကြမယ်ခုကဘယ်လိုဆိုတော့ကျွန်တော်အခွင့်အရေးကြီးကမသိရတာကဒါကသူတို့ကစိတ်တိကျကိုလုံးဝကိုဒီမထုတ်ပြန်တာဘယ်တော့ဖမ်းမိလဲဘယ်လိုမျိုးကဟိုဘယ်နှစ်ယောက်ပြန်ထွက်လိုက်တယ်နော်တရားစွဲမှုထုတ်တယ်ဘယ်နှစ်ယောက်ဆိုတာလုံးဝမထုတ်ပြန်ဘူးအဲ့ဒီဟာကျွန်တော်ဖြတ်တယ်ကဒီ6ယောက်ကလွယ်ပြီးတန်းနဲ့ကြည့်ပြီးဆုတ်ပြေးလိုက်
နှင်းငါလုံးလှုပ်ရှားမှုလုပ်တာနဲ့ပတ်သက်လို့နေပြည်တော်ဆန္ဒပြပွဲလုပ်ခဲ့တဲ့နောက်နေရာ3နေရာမှာရဲနဲ့စစ်သားတွေကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးခဲ့တာပါဖမ်းဆီးမှုကိုသတင်းယူတဲ့သတင်းတောက်တွေကလုံခြုံရေးအာဏာပိုင်တွေကရန်ရှာတာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကပြောပါရယ်လက်ရှိမှာတော့မနေ့ကဖမ်းခံရသူတော်တော်များများပြန်လွှတ်ခဲ့ပေမဲ့6ဦးကိုတော့အများပြည်သူအကြတင်းငိမ့်အေးချမ်းမှုပြက်ပြောင်းအောင်လှုံ့ဆော်မှုလုံဆောင်မှုဆိုတဲ့ပုံမှန်905ခါနဲ့တရားစွဲနိုင်တယ်လို့ရှေ့နေတွေကတုံ့တက်တဲ့အကြောင်းဦးဝင်းကပြောပြပါရယ်
တရားစွဲမှုလုပ်နေတယ်အခုဒီ6ယောက်ကိုပေါ့နော်6ယောက်ကဒီလိုသူတို့ကအခုဟာကရှင်းနေရခံမှန်းတာငါခဝင်းနဲ့ခံမှန်းထားတယ်သူတို့ကဒါပေမဲ့ကျွန်တော်တည်းအဖြစ်ကိုဒီအချိန်ကြီးကိုသူတို့အခုမခွင့်ဘူးကျွန်တော်လည်းခွင့်ခွင့်မရဘူးစိတ်သေးတဲ့ကာလဆိုရင်အဟာမျိုးနဲ့သူတို့ကဒီနေ့မှတူဖို့မသေးဘူးကြားလို့ဖြစ်နေတာ
မနေ့ကနေပြီးတော့ပတ်မှာလူပေါင်းသိန်းချီနှင်းငါးလုံးအထွေထွေတပိတ်ဆင်နွှဲခဲ့တာမှာတပိတ်ကိုငိမ့်ညံ့စွာဆန္ဒပြသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖန်းစည်းခေါ်ဆောင်တာတွေပြင်မနာနိုင်စဉ်အနည်းမှာလဲဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖမ်းဆီးတာတွေအ ਨੇ ဆုံးနေရာ3နေရာမှာလုတာကြောင့်လူ200ကျော်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဒီလိုဖမ်းဆီးခေါ်ဆောင်ခံရသူတွေရဲ့ပြန်လွတ်လာသူအသက်38နှစ်အရွယ်အမျိုးသားကတော့သူတို့ကိုလွတ်လိုက်ပေမဲ့သူ့အနေနဲ့စစ်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်တိုက်ပွဲဝင်သွားဖို့ရှိတယ်လို့ပြောပါတယ်ကျွန်တ
ော်တို့ခံစားချက်ပေါ်ကလာရရင်းနေတာပါသွားတာပါဖြစ်ပါတယ်ဘယ်လိုချိန်နဲ့လုံးလို့ရတယ်မလို့ရှိဘူးဆိုလည်းတော့ရရတယ်ဒါပေမဲ့စဉ်းစားပါကျွန်တော်တို့လည်းစဉ်းစားမလို့ပြဿနာနဲ့တန်ခါလို့နေပါတယ်ကျွန်တော်တို့စစ်တဲ့ချိန်မှာတော့နည်းနည်းသူစစ်ကောင်တွေဘက်ကနေပြောစစ်တာနဲ့ဆိုတော့အဲဒီမှာတော့နည်းနည်းဟိုနည်းနည်းဟောက်ပြီးတော့ဝေးရနေပါတယ်တော့ရှိပါတယ်ဒါပေမဲ့တနေ့ချိန်စက္ကနာကတော့ကောင်းပါတယ်ဟိုတနေ့ချိန်မှာကလင်းကြည့်ရပါညာကနေပါတယ်ဟုတ်ကဲ့တခြားသူတွေကဆိုရင်စစ်တဲ့တိုင်ရရတာဒီပြင်ပြပါတယ်သူဆိုင်ကလေးနဲ့ပြီးရကုန်ပြီဆိုင်ကလေးကိုတုံ့တိုင်းပန်းလာမျိုးတို့အားလုံးတို့ရှိပါတယ်ကျေးဇူးတင်ပါတယ်။ရောင်းရမ်းရပါရှိပါတယ်။ကျွန်တော်တို့ကတော့ကြည့်ဆက်ပြီးတော့တော့မလို့ဖြစ်ပါတယ်။ကျွန်တော်ဆက်ဆက်ပြီးဆက်ရတော့ပါမှာ။ကျွန်တော်တို့ဆက်လုပ်မှာပါ။ကျွန်တော်တို့ပြန်လာတတ်ပါတယ်။
လွတ်လာသူတွေကိုတီးကြခံဝင်အနေနဲ့ထိုးခိုင်းတာမျိုးတော့မရှိဘူးလို့သူကပြောပါရယ်စစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့လုံနေပေမဲ့အကြမ်းဖက်ဖြိုခွင်းခံရတဲ့မျိုးတွေနဲ့နေပြည်တော်လည်းပါဝင်ပါရယ်ဖေဖော်ဝါရီ9ရက်နေ့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်19နှစ်အရွယ်မိန်းကလေးတဦးတနက်ကြီမှန်ပြီးဆေးရုံမှာကွယ်လွန်ခဲ့ရပါတယ်စစ်ကောင်စီကတော့ဒီထိမှန်တဲ့ကြီးစံဟာလုံခြုံရေးတပ်တွေစီကမဟုတ်ပဲပြင်ပကလာတယ်လို့ညင်ဆန်ထားပါတယ်ကျမမေခပါ